မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးတဲ့ဥရောပသမဂ္ဂ EU မြန်မာ၅ချိန်မြောက်လူ့အခွင့်အရေးဆိုင်ရာဆွေးနွေးပွဲကိုမနေ့ကနေပြီးတော့မှကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုမြန်မာဘက်ကအပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့ EU ဘက်ကလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Emon Gilmore တို့ကဦးဆောင်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ယူတာဝန်ခံမှုရှိစေရေးရခိုင်ကချင်နဲ့ရှမ်းပြည်နယ်ကအခြေအနေတွေကိုဆွေးနွေးခဲ့ကြပြီးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်။အခြေခံအခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာရေးသားပြောဆို권ကိုလေးစားဖို့နဲ့အမုန်းတရားပြန်ပွားစေတဲ့ရေးသားပြောဆိုမှုတွေကိုတားမြစ်ဖို့လက်ရှိသုံးနေတဲ့ဥပဒေတွေနဲ့ဥပဒေမူကြမ်းတွေမှာဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာသဘောတူစာချုပ်တစ်ခုဖြစ်တဲ့လက်နက်ကိုင်ပဋိပက္ခအတွင်းကလေးတငယ်များဆိုင်ရာအခွင့်အရေးသဘောတူညီချက်မှာလည်းမြန်မာအနေနဲ့ပါဝင်လက်မှတ်ထိုးဖို့သဘောထားရှိတာနဲ့နိုင်ငံတကာအလုံသမားသဘောတူညီချက်အမှတ်138ဖြစ်တဲ့အလုံလုံနိုင်တဲ့အငယ်ဆုံးအသက်အရွယ်သတ်မှတ်ခဲ့တာကိုလည်း EU အနေနဲ့ကြိုးဆိုခဲ့ပြီးကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေသစ်ကိုလည်းနိုင်ငံတကာလူ့အခွင့်အရေးစံချိန်များနဲ့ကိုက်ညီအောင်လုပ်ဖို့တိုက်တွန်းခဲ့ပါတယ်။အခုလိုဆွေးနွေးပွဲတွေကိုဆက်လက်လှုပ်ဆောင်မယ်လို့သဘောတူခဲ့ပြီး2020ကျရင်6ချိန်မြောက်ဆွေးနွေးပွဲကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပမှာပါ။